ဆလပိုင်နိုင်ငံမနီလာမြို့ကဆင်းရဲသားရပ်ကွက်မှာရှိတဲ့ဖက်နှဆက်ယုံမီးလောင်ခဲ့တဲ့အတွက်တေဆုံးရသူပေါင်း82ယောက်ရှိသွားပြီလို့ဖိလစ်ပိုင်အရာရှိတွေကအတည်ပြုပြောဆိုပါတယ်။ဖိလစ်ပိုင်နိုင်ငံနဲ့ရောင်းချတဲ့ရာဘာဖက်နှက်တွေထုတ်လုပ်တဲ့ Cantex ကုမ္ပဏီမှာမီးလောင်ခဲ့တာပါ။အထက်နှစ်ထပ်ရှိတဲ့ဆက်ယုံမီးလောင်ကျွမ်းမှုမှာဒဏ်ရာရသူဒါဇင်နဲ့ချီရှိပြီးပျောက်ဆုံးနေသူရှိမှရှိလဲအခုထိတည်တည်ချာချာမသိရသေးပါဘူး။ဖက်နှဆက်ယုံမှာဂေးဆောတဲ့သူတွေတုံးတဲ့ကြိယာတွေဟာဒါရုပစ္စည်းတွေနဲ့ထိတွေ့မိပြီးအဲ့ဒီကနေမီးဆက်လောင်မယ်လို့တွက်ပါတယ်။ဆယ်ယုံလောက်သားတူဖြစ်တဲ့ Steve Chow ကတော့သူတို့ဂင်းရီစော်တင်မှာမီးစာတွေလွင့်လာပြီးမီးကပြန့်သွားတယ်လို့ပြောတယ်လို့ရေနဲ့ရောမီးတပ်ဘူးနဲ့ပါနှိမ့်မှုစူးစမ်းပေမဲ့မရတော့ဘူးလို့ဆိုပါတယ်ဆယ်ယုံမှာမီးဘေးကာကွယ်စနစ်စံချိန်မနှိမ့်ဘူးလို့မီးဘေးတင့်သူတွေရဲ့မိသားစုတွေကပြောဆိုကြပြီးဒီအတွက်စိတ်ပြန့်နေကြတာဖြစ်ပါတယ်မီးဘေးကာကွယ်ရေးအတွက်ဆယ်ယုံမှာစနစ်တကျလေ့ကျင့်တာတွေလည်းမလုပ်ရဘူးလို့ဆယ်ယုံလောက်သားအများစုကပြောတယ်လို့မီးလောင်ရန်တုံးရတဲ့အရေးပေါ်ထွက်ပေါက်ရှိမရှိရှိရင်လည်းဘယ်နှခုရှိလဲဆိုတာတည်တည်ချာချာမသိရသေးပါဘူးအစအုပ်ပရင်ပေါက်အများစုကတန်တိုင်ရုံနဲ့အခိုင်အမာလုပ်ထားတာမျိုးအလုပ်သမားတွေထွက်မပြေးနိုင်မဲ့ပိတ်နေမီးလောင်ခံရတာဖြစ်ပါတယ်